ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရချိန်မှာအရင်ကယူဆခဲ့တဲ့ COVID-19 ရောဂါဆိုင်ရာအချက်လက်တွေနဲ့အတော်လေးကွဲလွဲနေတာတွေ့ခဲ့ရကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကူးစက်ရောဂါအထူးကဒေါက်တာဆီယာတက်က VOE ကိုပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ဒေါက်တာဆီယာတက်ရဲ့တွေ့ရှိချက်တွေကို Skype ကနေဆက်သွယ်မေးမြန်းရမှာတော့သူကအခုလိုစပြောပါရယ
်ကျွန်တော်ကိုရိလူနာဆိုလို့ရှိရင်အရှိတောင်အရှာနိုင်ငံတခုအနေနဲ့ပြန်လာပြီးတော့ပထမဆုံးစဖြစ်တဲ့ဖျားတာပေါ့နော်ဒီကြားထဲမှာဘာမှအောင်မဖြစ်တာဒါဒီ February လောက်ကိုမှဖြစ်လာတဲ့ခါကျတော့ဆရာဝန်အများစုရဲ့ခေါင်းထဲမှာရှိနေတဲ့အရာနဲ့ကွာခြားသွားတယ်ဘာလို့လဲဆိုတော့နံပါတ်1ဖြတ်ကအရှိတောင်အရှာနိုင်ငံဒီအရန် hot topic ဖြစ်နေတဲ့နိုင်ငံတခုလည်းမဟုတ်ဘူးဟိုအဲ့နိုင်ငံမှာလည်းလူနာတယောက်မှမရှိတဲ့နေပါလောက်ကိုတည်တာရယ်ပေါ့နော်နံပါတ်2တစ်ချက်ကလူနာတလကြာမှဖျားလာပြီးတော့နှစ်ရက်အတွင်းမှာလူနာကနည်းနည်းလေးကောင်းလာတယ်ကောင်းလာတယ်ဆိုတော့အဖျားမရှိတော့ဘူးပေါ့နော်ဒါပေမဲ့ဟိုကိုရီလက်တွေကတော့နည်းနည်းပါးပါးကိုက်တယ်ဒါပေမဲ့ထူးခြားတဲ့တစ်ချက်ကနှာမစီးဘူးကိုရီလက်တွေကိုက်တာကလည်းတလောက်ထိစိုးစိုးဝါးကြီးမဟုတ်ဘူး၃နဲ့နံပါတ်၄ရက်မြောက်ဖြစ်လာတဲ့အချိန်မှာစပြီးတော့အသက်ရှူလမ်းကြောင်းမှာနည်းနည်းလေးစပြီးချောင်းဆိုးလာတယ်ချောင်းဆိုးတော့လည်းဘာမှလို့ခေါ်ရချောင်းကြောက်ပေါ့နော်တိတ်လည်းမထွက်လာဘူးတလေပြီးတော့နည်းနည်းလေးအသက်ရှူမဝဘူးဆိုတဲ့ symptom လေးတွေဖြစ်လာတယ်၅ရက်မြောက်တဲ့နေ့မှာတော်တော်ကြီးကိုဟိုအသက်ရှင်တော့ကြက်လာတယ်ဆိုတော့ည9နာရီလောက်မှာဒီ emergency ကိုခေါ်ပြီးတော့အဆေးရုံတည်လာတယ်အဲ့ဒီမှာကျွန်တော်တို့အဓိကပြောချင်တာကတော့ဒီ emergency room ကိုတည်လာတဲ့အချိန်မှာဒီဘွားကြီးလွန်ခဲ့တဲ့နှစ်ပတ်အတွင်းတော့ခီးသွားလာဆိုမသွားဘူးပေါ့သူကနှစ်ပတ်အတွင်းတော့သွားထားတာမဟုတ်တာနောက်ပြီးတော့လွန်ခဲ့တဲ့နှစ်ပတ်အတွင်းကဖျားလာဆိုတော့မဟုတ်ဘူးလွန်ခဲ့တဲ့၄ရက်လောက်ကမှစဖျားလာဆိုတော့တယောက်မှမထင်လိုက်ဘူးပေါ့နော်ဒီလိုယောဂါဖြစ်မယ်လို့လည်းမထင်ဘူးဆိုတော့နှက်ခေါင်းပိတ်ခြင်းပြုခြင်းနဲ့ဘာမှမလုပ်ထားဘူးလူနာကိုဒီတိုင်းခေါ်လာလိုက်တယ်
ဒီလူနာကဒီ virus ပိုဘလို့ရလဲဆိုရယ်ဇင်းမြစ်ကိုဆရာတို့ခုချိန်နေမသိသေးဘူးပေါ့
ကျွန်တော်တို့လည်းတတ်နိုင်တော့တော့မိတာပေါ့နော်ဘလို့မှကျွန်တော်တို့ရှာလို့မရပါဘူးသူကအသက်80ကျော်ပါတယ်ယောဂါမောင်းဆုံးရှိတဲ့လူလည်းမဟုတ်ပါဘူးကျန်းကျန်းမာမာနဲ့သူ့တိုင်းပြည်ကိုနိုင်ပေါင်းမြောင်များစွာကြားတဲ့လင်းမြန်ခီးကိုတစ်နှစ်ကိုနှစ်တိုင်းပြန်ပြန်ပြီးတော့သွားနေတယ်တန်တန်မာမာအသက်80ကျော်ပေါ့နော်လို့ဒုက္ခောက်နေတော့သွားနေတယ်လူမဟုတ်ပါဘူးဘာယောဂါမှလည်းမရှိဘူးဟို blood pressure လေးနည်းနည်းလေးတိုးလို့ blood pressure စီးလေးစားလာလေးရတယ်ဘာမှမရှိဘူးပေါ့နော်ဒီလူဒီ flu vaccine ဆိုတဲ့တော်တော်ကွေးရောဂါပိုးတယ်ဒီနိုင်ငံမှာထိုးရတယ်အောက်တိုဘာလတုန်းကသူဒီအောက်တိုဘာလမှာသူ့နိုင်ငံပြန်သွားပြီးတဲ့အခါကျတော့မှဒီ December မှာသမီးကတော့ပြန်ခေါ်လာတယ်ပြီးတဲ့အခါကျတော့မှအိမ်ထဲမှာပဲအများနဲ့နေအပြင်းမို့လဲသွားတယ်လူလည်းမဟုတ်ဘူးဒီသူ့နိုင်ငံကနေပါလာတာလားဒါလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘာလို့ဒီလောက်တောင်ပိုးရတလားလောက်ဒီအောင်းနေရလဲကိုရဲမှာကျွန်တော်လည်းမသိဘူးဒီဟာကတော့ဘုဒ္ဓတိကိုမသိတာ
အဲ့တော့ဈေးအောင်ရောက်လာတဲ့ချိန်မှာသူကရိုးရိုးဖျားတယ်ဆိုပြီးရောက်လာတော့အဲ့ဒီ emergency room ဖြစ်ဖြစ်အဲ့ဈေးအောင်မှာရှိတဲ့လူတွေရောကူးစက်တာမျိုး
တွေဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီ New York မှာရှိတဲ့ဒီအခု intensive care unit ကိုရောက်နေတာပေါ့နော်စုစုပေါင်းကျွန်တော်တီးတဲ့လောက်ကတော့လူငယ်၄-၅နာရီအချိန်တည်းကတော့ကျွန်တော်ထင်တယ်33 case လာမသိဘူးသူတို့ confirm ဖြစ်တယ်လို့ပြောတယ်အဲ့ဒီထဲမှာပါနှစ်ယောက်အထူးကြမ်းမဆောင်ရောက်နေတာပေါ့နော်တကယ်အခု mortality rate ကလည်းတွက်လို့ရှိရင်တော့ around about that range အတွင်းမှာတော့ရှိကြတာပေါ့နော်ဆိုတော့လူတိုင်းပြောနေတယ်လို့ပဲပေါ့80တူ90ရာခိုင်နှုန်းကတော့ဘာမှမဖြစ်ပင်နဲ့အေးအေးဆေးဆေးကောင်းသွားကြတဲ့လူတွေကြီးပဲပေါ့ဒါပေမဲ့ဒီအေးအေးဆေးကောင်းသွားတဲ့လူတွေကဟိုသူတို့မှာတော့ဘာမှမဖြစ်ဘူးဒါပေမဲ့သူတို့ကနေတစ်ဆင့်နောက်ထပ်လူတွေကိုမကူးဘူးကကျွန်တော်တို့လုပ်လို့ရတဲ့နည်းလမ်းတလားမရှိပါသေးတယ်အဲ့ဒါဒီပါလဲဆိုတော့quarantine ရှိပါတ
ယ်။ဒါအဲ့တော့ဒီယောဂါကူးစက်မှုအခြေအနေရောအမေရိကန်ပြည်ထောင်စုမှာဟိုဘယ်လောက်ထိဆိုးလာဖို့အခြေအနေရှိနေရှင
်။နောက်ဆုံးကျွန်တော်သိလိုက်တဲ့ data အရာပေါ့နော် case definition အရာသူတို့ suppose state မှာ 40% လောက်တော့ဖြစ်သွားပြီပေါ့နော်။ဆိုတော့တေချာပေါ့ data တွေမတွေ့လာတာကတော့ Hawaii မှာမတွေ့သေးဘူး။ Alaska မှာတော့မတွေ့လာသေးဘူး။ Texas မှာလည်းကျွန်တော်ကြားနေဘူးပေါ့နော်။သဘောတကျတော့ဘာလဲဆိုတော့လူတွေက awareness ပို့ပြီးတော့ဖြစ်လာတယ် test လုပ်လာကြတယ်။ဆိုတော့အဲ့မှာစပြီးတော့တွေ့လာတယ်ပေါ့နော်။ဆိုတော့အဲ့ဒါ alarm ဖြစ်စရာလားဆိုတော့ကျွန်တော်တို့သိတော့ alarm တော့မဖြစ်ဘူ
းအခုဆိုလို့ရှိရင်နိုင်ငံတော်တော်များများမှာဒီစားတောက်ကုန်တွေကိုအရေးပေါ်စားတောက်ကုန်တွေကိုတော်တော်များများဝယ်ယူကြတယ်လက်ဆေးရည်တွေနောက် sanitizer ပေါ့နော်ဒါမျိုးတွေအကုန်လုံးလည်းသူတို့ဝယ်တာတော်တော်လေးကိုပြက်လက်တာမျိုးတွေ
ဟုတ်ပါတယ
်ဒီလိုမျိုးဟိုစားတောက်ကုန်တွေကိုဝယ်ယူစုဆောင်းနေတဲ့အခြေအနေရောတကယ်လိုအပ်နေပြီလားဆရာ
ဒါတော့ကျွန်တော်ပြောရတာနည်းနည်းတော့ခက်တယ်မှာရေဒါပေမဲ့လိုအပ်လားဆိုတော့ဘယ်နှစ်ရက်ထိစုဆောင်းနိုင်ပါလဲတကယ်တမ်းကပန်ဒမစ်ဖြစ်ခဲ့လို့ရှိရင်ရက်ပေါင်းမြောင်များစွာကျွန်တော်တို့ကြုံတွေ့ရမှာပေါ့နော်မစုဆောင်းသင့်ဘူးလားဆိုတော့လေ ဒါတော့ individualize လုပ်တယ်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့ဟိုရေရတော့ဒီနိုင်ငံမှာတော့ကျွန်တော်ထင်ပါတယ်ပြဿနာမရှိပါဘူးဒါပေမဲ့ nexus ရှိနေသေးတယ်တွေကတော့ကျွန်တော်တို့ဒီရေတို့ဘာလို့ပိုင်းနေရတော့ okay နိုင်တာပေါ့နော်ဒီအချောက်ချမ်းဖြစ်တဲ့ဒါ individual ပေါ်မှာ motive ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့စူဆောင်းတင်လားဆိုတော့လေတကယ်လက်တွေ့ဒုက္ခရောက်တဲ့ချိန်မှာဆိုရင်တော့ဟုတ်ပါတယ်မရှိလို့ရှိရင်မှဘာမှစားစရာမရှိဘူးလူတွေကတော့ဝေထားတင်တာပေါ့ဒါပေမဲ့ US လိုမြို့မှာတော့ကျွန်တော်ထင်ပါတယ် new ဟိုတရုတ်ပြည်လိုမျိုးတစ်မျိုးလုံး shutdown လုပ်မှာမျိုးတော့ဖြစ်နိုင်မယ်လို့တော့မထင်ပါဘူး